အမေရိကန်ပြည်ထောင်စုမြို့သားလုံခြုံရေးအကြံပေးဂျွန်ဘော်တန်ဇာမဲ့တင်ပတ်တဲ့ရုရှားနိုင်ငံကိုအလဲပတ်ရောက်လာတဲ့ခါမှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံဆွေးနွေးပွဲတစ်ခုဖြစ်ပေါ်အောင်ရုရှားဆိုတာရရှိပြီးတိုင်ပင်ဆွေးနွေးနေကြတယ်လို့ Test ရုရှားသတင်းဌာနကဖော်ပြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတပူတင်တို့အကြားမှာထိပ်သီးဆွေးနွေးပွဲတစ်ခုလာမယ့်လအတွင်းပေါ်ပေါက်ရေးကြိုးပမ်းမှုဘုတ်စီစဉ်တဲ့ကိစ္စကိုရုရှားနဲ့အမေရိကန်မျိုးသားအကြံပေးဂျွန်ဘော်တန်ရောက်လာမယ်ဆိုတာဒီအမှန်ပဲလို့ရုရှားဆိုရဘက်ကကျွန်တော်ဘေးနေလို့ကအတိပြည့်တက်ပြပါတယ်ဂျွန်ပေါ်တန်ဟာလာမယ့်ပတ်တိုင်းမှာရုရှားနိုင်ငံသားရေးဝန်ကြီးဆာဂီရော့ကော့ဖ်နဲ့လည်းတွေ့ဆုံမယ်လို့ရုရှားက RIA သတင်းဌာနရဲ့တွေ့ဆုံချက်ကိုကိုးကားပြီးတော့ Reuters သတင်းမှာနေ့လုံးကဖော်ပြပါတယ်ဂျွန်ပေါ်တန်ဟာဇွန်လ25ရက်ကနေပြီးတော့29ရက်အတွင်းလန်ဒန်နဲ့ရောမမှာအမေရိကန်ရဲ့မဟာမိတ်တွင်လည်းမြူလာလုံရဲ့ကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပြီးတော့ရုရှားနဲ့အမေရိကန်သမ္မတနှစ်ဦးကြားထိပ်သီးဆွေးနွေးမှုဖြစ်ပေါ်ရေးကိစ္စစီစဉ်ဖို့ရုရှားကိုခီးဆက်မယ်လို့မြူလာလုံရဲ့ကောင်စီရဲ့ပြောခွင့်ရပုဂ္ဂိုလ် Trevor McQuest က Twitter လိုမျိုးကိစ္စမှာရေးသားဖော်ပြပါတယ်။လာမယ့်လအတွင်းသမ္မတ Trump ရဲ့ဥရောပခီးစဉ်မှာရုရှားနဲ့အမေရိကန်ထိပ်သီးဆွေးနွေးပွဲဖြစ်ပေါ်လာနိုင်တယ်လို့အမည်မဖော်လိုတဲ့သတင်းရောက်ကူကိုကိုးကားပြီးတော့သတင်းတွေမှာဖော်ပြနေပါတယ်။ခေါင်းဆောင်လူဦးဟာ Belgium နိုင်ငံ Brussels မြို့မှာဇူလိုင်လ7ရက်နေ့စနေနေ့မှာကျင်းပမယ့် NATO ထိပ်သီးဆွေးနွေးပွဲမတိုင်ခင်ဖြစ်ဖြစ် NATO ဆွေးနွေးပွဲအပြီးနှစ်ရက်ကြာသမ္မတ Trump ဗတိန်ကိုတွေ့တဲ့အခါမှာဖြစ်ဖြစ်ရုရှားသမ္မတပူတင်နဲ့ထိပ်သီးဆွေးနွေးမှုဖြစ်လာနိုင်တယ်လို့လည်းသတင်းတွေမှာဖော်ပြနေကြပါတယ်။